နိုင်ငံတော်လျှို့ဝှက်ချက်ဥပဒေနဲ့ဖမ်းဆီးခံထားရတဲ့ Writers သတင်းတောက်2ဦးဟာသူတို့ကိုချင်းဆိုတဲ့ရဲနဲ့ဦးကပေးတဲ့စာရွက်စာရင်းတွေကိုယူဆောင်ပြီးဆိုင်ကအထက်အသင့်ဆောင်ဆိုင်နေတဲ့ရဲတွေရဲ့ဖမ်းဆီးခြင်းကိုခံလိုက်ရတာဖြစ်တယ်လို့ဖမ်းဆီးခံသတင်းတောက်မိသားစုဝင်တွေကပြောပါတယ်သတင်းတော့တွေနဲ့စကားပြောခွင့်ရခဲ့တဲ့မိသားစုဝင်တွေရဲ့မနေ့ကသတင်းစာရှင်းလင်းပွဲမှာကိုယ်တိုင်သတင်းသွားယူခဲ့တဲ့ VOA မြန်မာပိုင်းသတင်းတော့မတ်မီခါကဆက်ပြီးပြောပြမှာပါရှင်
။ဖန်စီခံထားရတဲ့ writer သတင်းတော့နှစ်ဦးကိုဒီဇင်ဘာ28ရက်နေ့ကအင်းစိန်အကျဉ်းတောင်မှာမိသားစုတွေတွားရောက်တစ်ဆုံချိန်မှာအခုလိုဖန်စီခံသတင်းတော့တွေကပြောဆိုခဲ့တာဖြစ်တယ်လို့သူတို့မိသားစုဝင်တွေကပြန်ပြောပြတာဖြစ်ပါတယ်။
ဒီနေ့ရောက်ကသူတို့လက်ထဲကိုစာလိမ့်နှစ်လိမ့်ထည့်လိုက်တယ်။ပုံမောင်းစီမှာတလဲရွာလုံးရဲ့လက်ထဲကိုတလိမ့်ထည့်လိုက်တယ်။ထည့်ပြီးတော့ဘာလုံးကဟိုဖတ်ကြည့်မယ်လဲဆိုတော့ဓာတ်ပုံရိုက်ချင်ရိုက်တဲ့ဆိုတော့ဘာလုံးကပြောတယ်ဓာတ်ပုံရိုက်ဖို့အဆင်မပြေဘူးတဲ့မှောင်နေတယ်ဆိုတော့ရိုက်ရတာအဆင်မပြေဘူးဆိုတော့ဖွင့်ကြည့်မယ်လို့လည်းထင်တာဆိုတော့ဖွင့်ကြည့်ပါနဲ့တဲ့အိမ်ဝင်ပဲယူသွားလိုက်အိမ်ရောက်မှပဲဖွင့်ကြည့်လိုက်တော့လို့ပြောရတဲ့ဘာလုံးကအဲ့စာလေးထဲမှာဘာတွေရှိနေလဲဘာလဲဆိုတော့သူတို့တော့မသိဘူးအဲ့ရဲမြောက်ကအဲ့စာလေးနှစ်လိပ်ပေးပြရတယ်သူတို့ပြန်ထွက်တယ်ထွက်သွားတယ်ပေါ့နော်သူတို့ထားခဲ့ပြီးတော့အဲ့တော့သူတို့ကအဲ့စာလေးနှစ်လေးယူပြီးတော့ပတ်ဆံရှင်းပြီးတော့စိုင်းပြင်းထွက်တဲ့အချိန်မှာပဲချက်ချင်းနောက်ကနေရဲ9ယောက်10ယောက်လောက်ကနောက်ကနေသူတို့ချုပ်ပြီးတော့ချက်ချင်းနဲ့ထိတ်ထက်ပြီးတော့ဆန်းသွားတယ်တဲ့ထောက်ချက်ရင်ဆန်းအိုးတဲ့စားတော့စိုင်းအပြင်မှာအဲ့စာလေးနှစ်လေးဘာမှမသိတဲ့စာလေးနှစ်လေးကိုကင်ပြီးတော့လုံးဝဖွင့်မကြည့်ရသေးဘဲနဲ့ပြန်ထွက်တဲ့အချိန်မှာပဲဖန်စီထိန်းသိမ်းခံလိုက်ရတဲ့အနေထားမှသူဖြစ်သွားတာပေါ့နော
်ဖန်စီခံထားရတဲ့တရင်နောက်ကိုအလုံးပြောဆိုခဲ့တာကိုဇနီးတဲ့မပန်းဣမွန်ကဒီဇင်ဘာ28ရက်နေ့ကရန်ကုန်မြို့မြမဂျာနယ်လစ်ကွန်ရဲ့ရုံးခန်းမှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောပြခဲ့တာဖြစ်ပါတယ်ရိုက်တာသတင်းဌာနကသတင်းတော့ကိုတက်ဦးမောင်ခေါ်ကိုဝါလုံးနဲ့ကိုကျော်စိုးဦးခေါ်ကိုမိုးအောင်တို့ကိုပြီးခဲ့တဲ့ဒီဇင်ဘာ12ရက်နေ့ညကရန်ကုန်မြို့မင်္ဂလာတုံမြို့နယ်ကအမှတ်3အဝေးပြေးလမ်းမှာနိုင်ငံတော်လူဝဲချက်အဥပဒေပုံမှန်နဲ့ဖမ်းဆီးထိန်သိမ်းခဲ့တာဖြစ်ပါတယ်။သူတို့နဲ့အတူရခိုင်ပြည်နယ်မြင်းလွတ်ရဲစခန်းကမြေပုံကျန်းတစ်ခုနဲ့အမှတ်8လုံခြုံရေးတပ်ဖွဲ့ခွဲရဲ့ကုကဲနယ်မြေမှာရှိနေတဲ့ကျေးရွာတွေမိလောင်ပျက်စီးတဲ့အခြေအနေနဲ့လူနေထိုင်တဲ့အခြေအနေတွေကိုဖော်ပြထားတဲ့စာရွက်စာတမ်းတွေကိုတင်ဆက်ထားတယ်လို့အစိုးရကထုတ်ပြန်ထားပါတယ်။ရဲတာဝန်ရှိသူတွေနဲ့ညစာစာရင်တွဲဆုံဖို့ဖိတ်ကြားခံရပြီးနောက်ချင်းဆိုထားတဲ့ညမှာပဲသတင်းတော့နှစ်ယောက်ဖမ်းဆီးခံလိုက်ရတာကြောင့်မြန်မာနိုင်ငံအစိုးရလှုပ်ဝှက်ချက်အုပ်ဝင်နဲ့ပုံမှန်တက်ခံရတာဟာအကွက်စင်တာများလားဆိုတဲ့တွက်ဆမှုတွေရှိနေခဲ့ပါတယ်။ဖမ်းဆီးခံထားရတဲ့ကိုကျော်စိုးဦးကနှိပ်စက်ခံရတာမရှိပေမဲ့အခုလိုဖမ်းဆီးခံရတဲ့အဖြစ်ကိုနားလည်နိုင်ခြင်းမရှိသေးသလိုဖမ်းဆီးခံရတဲ့အခြေအနေမှာကြောက်စရာကောင်းတဲ့အခြေအနေတစ်ခုဖြစ်တယ်လို့ပြောဆိုခဲ့ပြီးသတင်းတောက်တွေအနေနဲ့တတိထားနေကြဖို့မှားလိုက်တယ်လို့ထောင်ဝင်းစားတွေ့ခဲ့တဲ့သူညီမမညူညူကအခုလိုပြောဆိုခဲ့ပါတယ်
။ကိုမတဲ့အပေါ်မှာဘသူမှမရှိဘူးဆိုလို့ရှိရင်တော့သူပြန်ရောက်လာလိမ့်မယ်ဆိုရင်သာကိုညီမပြောလိုက်ပါတယ်။ပြီးတော့ဒီတည်လောကကလူတွေသူတငယ်ချင်းပေါင်းတဲ့အကုန်လုံးကလေသူကအကုန်လုံးတတိနဲ့နေကြဖို့ဘာဖြစ်ဖြစ်အသေးမောလေးကသာဘသူမှမပေါ်ရော့ဖို့အဲ့လိုမှားလိုက်ပါတယ်သူတို့။
တရင်တော့နှစ်ဦးနဲ့အတူဒီစာရွက်စာရွက်နေပေးခဲ့တဲ့ရဲဝင်တဲ့နှစ်ဦးကိုလည်းဖမ်းဆီးထိန်းသိမ်းထားတယ်လို့အစိုးရကတော့ထုတ်ပြန်ထားပါတယ်။ဒါပေမဲ့ဒီရဲဝင်တဲ့တွေဟာအခုသတင်းထောက်တွေနဲ့တွေ့ဆုံခဲ့တဲ့သူတွေဟုတ်မဟုတ်ဆိုတာရောရဲဝင်တဲ့နှစ်ဦးကိုဘလို့အရင်ယူတယ်လဲဆိုတာကအခုချိန်ထိတတဲကွယ်ကွယ်မသိရသေးပါဘူး။တရင်တော့နှစ်ဦးကိုတရားရုံးထုတ်ခေါ်လာချိန်မှာလည်းရဲဝင်တဲ့နှစ်ဦးမပါတာကြောင့်သူတို့ကိုဘလို့ချုံနှောင်ထိန်းသိမ်းထားတယ်လဲဆိုတာလည်းအတိအကျမသိရပါဘူး။ဒါကြောင့်လည်းဒီရဲတွေနဲ့ပတ်သက်ပြီးမေးခွန်းထုတ်စရာတွေရှိနေတယ်လို့သတင်းနောက်နှစ်ဦးရဲ့အကျိုးဆောင်ရှေ့နေဦးတန်းစောအောင်ကဆိုပါတယ်အစိုးရဆွဆွဲထားသလိုနိုင်ငံလုံးကြုံရေးနဲ့ပတ်သက်တဲ့စာရွက်စာတမ်းတွေကိုဒီရဲဝင်နှန်းနှစ်ယောက်စီကနေသတင်းတောက်တွေကအပေးယူလုပ်ပြီးယူဆောင်ခဲ့တာမျိုးမရှိခဲ့ဘူးလို့လဲသူရဲ့ရှေ့နေကအခုလိုပြောဆိုခဲ့ပါတယ
်ကျင်းသူပုံဆက်တယ်ပုံဆက်ပြီးတော့လာပါဘူးခေါ်တယ်ခေါ်လို့ပြောသွားတယ်ကိုရောက်တော့မှဒီစာလိတ်ကိုထုတ်ပြလိုက်တော့သူတို့ကိုယ်တိုင်အားရတဲ့ဘာကြောင့်ဒီစာကိုပေးသလဲပေါ့နော်ဘာဘာအဲ့ဒီကဘာပြီးမဲ့အင်းဆက်လဲမရှိဘူးလမ်းခေါ်တယ်အဲဒီနေ့မလာလို့တော့မရဘူးလားမရဘူးဘာလို့ခေါ်လဲခေါ်လို့သွားတယ်
မြန်မာဂျာနယ်လစ်ကွန်ရဲ့အဖွဲ့ဝင်ဦးစေယာလှိုင်ကတော့လက်ရှိအဖမ်းခံရတဲ့သတင်းသမားတွေဖမ်းဆီးခံရမှုဟာတုံ့တက်သူအချို့ပြောတဲ့အကွက်စင်ဖမ်းဆီးတာမျိုးဖြစ်နိုင်တယ်လို့ပြောဆိုလိုက်ပါတယ်။
ကိုမြန်မာတော့တဖြည်းဖြည်းနဲ့ဒီဗီဒီယိုလွှတ်ခွင့်ကချဆုံးလာပြီးသတင်းတော်တွေပူပူချိတ်ချောက်ခံရတယ်။ကျွန်တော်ဟောမှာရှိနေတဲ့ PDA လို့ဖွဲ့စည်းရမှာ။တို့ကအစကျွန်တော်တို့ရှင်းဖို့ကြိုးစားတယ်။ကျွန်တော်ယုံကြည်တာတော့ကျွန်တော်မြင်တာကတော့သူတို့မသိစေချင်တဲ့တစ်ခုခုကိုသတင်းစာဆရာကြီးကဖော်ထုတ်ဖို့အများနဲ့ကြိုးစားနေတယ်လို့သူတို့ကအယူဆပုံရပါတယ်။ကြောင်လို့ကျွန်တော်တို့ခုနပြောတဲ့ဒီကိစ္စကိုရန်ရှင်းတယ်ဟိုပြောင်းလို့ကထောက်ဖန်းခံတာပေါ့နော်
ဖန်းကြီးကန်တင်းသမားနှစ်ဦးကိုအစိုးရဘက်ကတင်းနှစ်ပတ်ကြာ စစ်ဆေးမှုတွေလုပ်ခဲ့ပြီးအခုအင်းစိန်ထောင်မှာဖမ်းဆီးထိန်သိမ်းထားပါပါ။တရင်သမားနှစ်ဦးပြန်လို့ရင်းနဲ့ပတ်သက်လို့ပြည်တွင်းပြည်ပတရင်မီဒီယာအဖွဲ့အစည်းတွေကတောင်းဆိုနေကြပြီးရိုက်တာတရင်နောက်တွေအပါအဝင်မကြခင်ကလည်းအခြားသတင်းသမားတွေကိုဖမ်းတာစီးတာတွေကြောင့်လက်ရှိမြန်မာသတင်းလွတ်လပ်ခွင့်နဲ့ပတ်သက်လို့နိုင်ငံတကာမှာစိုးရိမ်မှုတွေရှိလာကြပါရဲ့ရှင်။